ဒီနေ့အချိန်လေးပြောပြပါအောင်ကိုတည့်ရ။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ကဒီကြတဲ့မတ်လ16ရက်နေ့ကစပြီးတော့ကျွန်တော်တို့စကားကကာလဒီကမ္ဘာမှာရှိတဲ့ဒီလေးရနေပြီးတော့စကားကရှိတဲ့လက်မှတ်6ခွန်တောင်ကျော်ကိုကျွန်တော်တို့နေစာသားတွေနဲ့ရောက်အောင်သွားပြီးတော့ဆက်လာခဲ့ပါတယ်။ပြီးတဲ့အခါကျတော့ကျွန်တော်တို့ဒါပေမဲ့စီဝေးတွေတခုကျွန်တော်တို့ပြုလုပ်ခဲ့ပါတယ်။ဟုတ်ကဲ့အဲ့တော့ ်တော့ဖြစ်တယ်ကုညီအောင်ရေကျွန်တော်တို့ပြောရပါပါတယ်ကုလိုက်နဂါဖက်ကတော့မစ္စတာတန်ကြီးမိုးကကျွန်တော်ရဲ့တိတ်ဖို့ကသူတော်ကိုပေးထားတယ်ရောက်အပြင်ဂျန်နဲ့၃ယောက်ပေါ့လေအလုံးပေါင်း၄ယောက်ပဲဆိုပြီးပြဆိုပြီးတော့အဲဒီကိစ္စနဲ့တော့ဖက်ခဲ့တဲ့ကိစ္စလွတ်မြောက်ရေးဆိုင်ရာကိစ္စကုလသမဂ္ဂရဲ့ကတဲ့မှုနဲ့ဆက်ဆိုင်တဲ့ကိစ္စတွေကျွန်တော်တို့ဆွေးနွေးဖြစ်ခဲ့ပါ
တော်တော့ကြောင့်ဆွေးနွေးဖြစ်ခဲ့ပါတယ်ရှင်
။တနာယီနဲ့နည်းနည်းလေးကြော်ကြော်လေးကြောင့်ဒီကျွန်တော်ဆွေးနွေးခဲ့ပါတယ်
။ဟုတ်ကဲ့။ကိုတိတ်တို့ဘက်ကဘာအကြောင်းတွေအကျဉ်းနေခဲ့ပါတယ်ရှင်ဒီတစ်ခေါက်မှာအဓိကပေါ့လေ
။ကျွန်တော်အနေနဲ့ကတော့ဒီမနက်ကမှရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကကျွန်တော်အယူအဆတွေမဟုတ်တဲ့အကြောင်းသူတို့ကဒီမကစီရင်းနဲ့အနေနဲ့ပြတဲ့စီနိုင်ရေးအောက်ဆက်ကစားမှလုပ်နေခဲ့တဲ့အကြောင်းသူတို့ကိုမတရားတစ်ဖြစ်အပြစ်ထောင်ချထားတဲ့စစ်ကလေးကဥပဒေကြောင့်ရမင်းကြီးတို့ရဲ့အကြောင်းနောက်တစ်ခါဒီတရားစီရင်ရေးကိစ္စလေးမှာတော့တကယ်ကိုလွတ်လပ်မှုမရှိတဲ့အကြောင်းဒီတကယ်ကလုံးမှာရှိတဲ့ဒီကပ္ပလူသားကြီးကသူရဲ့ဌာနနဲ့ဒီလမ္မာနိုင်ငံမှာရှိတဲ့နိုင်ငံကြီးတွေစုပေးဖို့အတွက်ဌာနပြည်မှာဖြစ်တယ်ဒါကိုကုလသမဂ္ဂအပြည်အမှုချုပ်ကနေပြီးတော့ဒီအသိမှတ်ပြုဖို့လိုတယ်ဒီမှာပြည်ုံနေမှာဒါကိုဆက်လက်အကောင့်ထဲပို့ဖို့နောက်သူတို့ရဲ့လွတ်လပ်ရေးအတွက်ဒီဆိုင်မှာစူးစမ်းပေးဖို့လိုတယ်မိလာနဲ့ရှာပေးဖို့လိုတယ်ဆိုတာကိုကျွန်တော်တို့အနေနဲ့ကြောက်ကြတယ်ပါသူတို့ကလည်းငွေလည်းငွေနဲ့ပတ်သက်လာပြီးတော့ဒီကနေ့နိုင်ငံကျင်းသားတွေလုံမြောက်ဖို့ဟာဒီကုလသမဂ္ဂနေနဲ့ပထမဦးစားပေးအဆင့်နေတယ်လုံနေပါတယ်ဆိုတာကိုသူတို့အနေနဲ့ပြောပါတယ်အခုလိုလက်မှတ်လေးကကောက်ခါရရရှိတဲ့လှုပ်ရှားမှုကိုလည်းအသိမပြုတဲ့အချိန်သူတို့လည်းဆက်ပြီးတော့နိုင်ငံကျင်းသားလုံမြောက်ရေးတွေဆိုသူတို့ဆက်ပြီးတော့လုံဆောင်သွားမယ်ဆိုတဲ့ကိစ္စမျိုးလေးအဲကသူတို့လည်းကျွန်တော်တို့လည်းဘယ်လိုဆက်ဆက်ပြီးတော့အလုံးလုံးတတ်မယ်ဆိုတဲ့ကိစ္စလေးပေါ့လေဒါကတော့စိုက်စိတ်စီဝေးဖြစ်တဲ့အခါကျတော့ဒီကိစ္စလေးမှာသူတို့နဲ့ကျွန်တော်တို့ပဲပြည်ရမယ်ကိစ္စတွေလည်းရှိပါတယ်
ဟုတ်ကဲ့အဲ့တော့ဒီတစ်ခေါက်မှာဒီကုလသမဂ္ဂဒီတူတူတင်းမှုချုပ်ရုံးရဲ့တုံ့ပြန်ချက်အပေါ်မှာကိုတိတ်တို့အနေနဲ့ဘယ်လိုမြင်ပါသလဲရှင
်ငကိုတက်ကကျွန်တော်တို့ကတော့ဒါကနိုင်ငံရေးကျင်းသားလွတ်မြောက်ရေးတွေသေဆုံးတရားအထောက်အကူပြည်စီမဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်နောက်တစ်ခါကုလသမဂ္ဂကိုချစ်ကြတဲ့လူတွေကဒီကမ္ဘာလုံးမှာရှိတဲ့နိုင်ငံဘောင်းကျူမှာရှိတဲ့လူတွေခေါင်းဆောင်တွေဒီလိုစစ်လို့လာတဲ့ဒီစီအောင်လို့ပြက်ကလာကိုချက်ကြတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီဆွေမန်းကလောက်တော့အားလုံးမအောင်မြင်တဲ့ထိုက်တဲ့ကလောက်ဒီနိုင်ငံရေးအကျဉ်းသားတွေလုံးဝကြီးပြေတာအထောက်အကူစုလိမ့်မယ်လို့ကျွန်တော်တို့တော့ပြောလိုက်ပါတယ်
။ဟုတ်ကဲ့။အဲ့တော့အရင်တုန်းကဆိုလို့ရှိရင်ကုလသမဂ္ဂရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီဟိုမြန်မာနိုင်ငံအပေါ်မှာပေါ့လေဒီလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့တော်တော်များများအားမလို့အားမရပြောကြတာကိုကျွန်တော်တို့ကြားရပါလေ။အဲ့တော့ဒီတစ်ခေါက်မှာရောကိုတိတ်တို့အနေနဲ့ဘယ်လိုမျှော်လင့်ထားပါသလဲရှင်
။ဟုတ်ကဲ့။ကျွန်တော်တို့ညွှန်လင့်မှုကတော့ကြည့်ကြရတော့ပြောလဲလို့မရပါဘူးဆိုတော့ကျွန်တော်တို့ကသူတို့ရဲ့လူကြီးဆောင်ရွက်ချေလာအောင်လုပ်တာစစ်ကတခုနောက်တစ်ခါကျွန်တော်တို့ကအရေးအစမ်းလာလီကိစ္စကိုတစ်ကဘာလုံးမှာရှိနေတဲ့မိသားစုကိုစီးဖို့တဲ့ဒါကြောင့်လောက်ချခံရဲဆိုစီးဖို့တဲ့သူတို့လုံးရရေးအတွက်ဘာလို့ဆောင်ရွက်လာလဲဆိုတော့ကျွန်တော်တက်လည်းကတော့စီယုံကြည့်ဖြစ်ပါတယ
်ဟုတ်ကဲ့အခုတိတ်တူကနှစ်ချံသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကျွန်တော်တို့ကြားတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီကရှင်းလင်းပွဲမှာတော့ဒီတဲ့နည်းနည်းပို့ပြီးတော့အသေးသေးတဲ့ကိစ္စလေးကိုကျွန်တော်တို့ပြောပြတယ်ကျွန်တော်ရဲ့တောင်းဆိုချက်လေးကျွန်တော်စိတ်လုံးမဲ့ကိစ္စလေးဘယ်သူတွေနဲ့အဓိကပူးပေါင်းဆောင်ရွက်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောမယ်နောက်တစ်ခါဒီနိုင်ငံတကာအစိုးရအနေနဲ့ကျွန်တော်တို့ဘယ်တော့ဘလို့ပူးစပ်ဖို့လိုအပ်တယ်ဆိုတဲ့ကိစ္စမျိုးလေးဆိုကျွန်တော်တို့လက်ကျဆွေးနွေးကြပါပါဆိုတော့နောက်တစ်ခါကျွန်တော်တို့ဒီ US Mission လို့ Japan Mission လို့ကျွန်တော်တို့လက်ကျကြရဲ့ပြုဖို့အစီအစဉ်ရှိပါတယ်
ဟုတ်ကဲ့